င်းနဲ့ဖွံ့ဖြိုးတိုးတက်မှုတွေရအောင်ရှေ့မှာဘယ်လိုဆောင်ရွက်တင်တယ်လဲဆိုတာတွေကိုကမ္ဘာခေါင်းဆောင်တွေပညာရှင်တွေကအစလုပ်ငန်းရှင်တွေနဲ့လူမှုအသံဝင်ကပုဂ္ဂိုလ်တွေပါပါဝင်ဆွေးနွေးကြတဲ့ကမ္ဘာစည်းဝိုင်းနှိမ့်နှောဖလှယ်ပွဲမှာဒီနှစ်မှာတော့မြန်မာနိုင်ငံနဲ့ပတ်သက်လို့ထူးထူးခြားခြားအားတက်စကားသံတွေကြားရပါတယ်မြန်မာဒီမိုကရေစီရေလှရှားမှုမှာဥဆောင်နေတဲ့ဒေါ်အောင်ဆန်းစုကြည်ကဆိုရင်လဲတိုင်းပြည်မှာကြုံနေရတဲ့စိန်ခေါ်မှုတွေဖြစ်ပြီးခဲ့တဲ့နှစ်ထဲမှာရည်ညွှန်းပြောဆိုခဲ့တာတွေတဲကတချို့ကိုအခုခါကြော်လွားနိုင်တာတွေရှိနေပြီလို့နှိမ့်နှောဖလှယ်ပွဲကိုဗီဒီယိုနဲ့သတင်းစကားပါရမှာပြောဆိုလိုက်တဲ့အထိပါဇန်နဝါရီလ25ရက်နေ့ကနေ29ရက်နေ့ထိကျင်းပတဲ့2012ခုနှစ်ကမ္ဘာစည်းဝိုင်းနှိမ့်နှောဖလှယ်ပွဲကိုတော့ပုံစံသစ်တွေကိုပုံသွင်းပေးနေတဲ့ကြီးမားလာတဲ့အပြောင်းလဲကာလဖြစ်ဒီနှစ်မှာခေါင်းစဉ်ပေးထားတဲ့အတိုင်းတက်တိုက်ဆိုင်ဆိုင်မြန်မာနိုင်ငံမှာလည်းကြီးကြီးမားမားအပြောင်းလဲတွေထွက်ပေါ်လာနိုင်မဲ့အလားအလာတွေပေါ်ပေါက်နေပြီလို့ပြောလိုက်တာလည်းဖြစ်ပါတယ
် The possibility of a great transformation is in sight for our country an important stepthat will take us nearer to a truly revolutionary breakthrough
ကြီးမားလာတဲ့ပြောင်းလဲတစ်ခုဖြစ်လာနိုင်ကြကိုကျမတို့တွေ့နေရပါပြီစစ်မှန်တဲ့ဒေါ်လာပြောင်းလဲမှုတွေနဲ့ပိုပြီးနှီးစပ်မှုရှိလာစေဖို့အရေးကြီးတဲ့ခြေလှမ်းတစ်ရပ်ဖြစ်နေကတော့တိုင်းပြည်ရဲ့ရွေးကောက်ပွဲနဲ့ဥပဒေပြုရေးလုပ်ငန်းစဉ်မှာသက်ဆိုင်ရာပုဂ္ဂိုလ်တွေအားလုံးပါဝင်နိုင်ရေးပဲဖြစ်ပါတယ
်ဒီလိုလာလာရင်းနဲ့အတူစီးပွားရေးခွင့်လန်းတွေလည်းပေါ်ပေါက်လာနိုင်ကြတွေပေါ်မှာတော့ပြည်တွင်းပြည်ပကလုပ်ငန်းရှင်တွေအားတက်သေးရောဖြစ်နေကြတာပါဒီလိုပဲကုလသမဂ္ဂအေဂျင်စီတွေနဲ့နိုင်ငံတကာငွေကြေးရံပုံငွေအဖွဲ့ IMF တို့လိုအဖွဲ့အစည်းတွေကလည်းစီးပွားရေးပြုရင်ပြောင်းလဲမှုတွေနဲ့ဖွံ့ဖြိုးလာမယ့်အလားအလာတွေပေါ်ကျေနပ်မှုရှိတဲ့သဘောထားတွေကိုထုတ်ဖော်ပြောဆိုလာကြတဲ့အထိဖြစ်ပါတယ် IMF ကိုယ်စားလှယ်အဖွဲ့ရဲ့မြန်မာနိုင်ငံခီးစဉ်ဇန်နဝါရီလနှောင်းပိုင်းအဆုံးသတ်ချိန်မှာပဲမြန်မာနိုင်ငံမှာပြုရင်ပြောင်းလဲမှုတွေနဲ့အတူစီးပွားရေးတိုးတက်မှုလက္ခဏာတွေတွေ့မြင်လာရသလိုရှေ့မှာလည်းအလားအလာကောင်းတွေတွေ့နေရပြီလို့ပြောဆိုလိုက်တာပါဒေါ်ဆန်းစုကြည်ကတော့စီးပွားရေးဖွံ့ဖြိုးမှုတွေရှိလာစေဖို့တရားဥပဒေစိုးမိုးမှုလိုအခြေအနေတွေလည်းရှိဖို့လိုအောင်မယ်လို့မြင်ပါတယ
် Economic progress is dependent on more than the fiscal and monetary measures that have been advocated for Burma by international financial institutions
စီးပွားရေးဖွံ့ဖြိုးတိုးတက်ဖို့ဆိုတာဟာလက်တလောမြန်မာနိုင်ငံအတွက်နိုင်ငံတကာဘဏ္ဍာရေးဖွဲ့စည်းတွေကတိုက်တွန်းဆောင်ရွက်ပေးနေကြတဲ့ဘဏ္ဍာရေးနဲ့ငွေရေးကြေးရေးစီမံခန့်ခွဲမှုတွေအပေါ်မှာမူတည်နေတာမဟုတ်ပါဘူးဒီလိုအစီအမံတွေကိုအာမခံနိုင်မဲ့တင့်တော်တဲ့လှုပ်ထုံးလှုပ်နှီးတွေတရားမျှတပြီးထိရောက်မှုရှိရှိနဲ့ဆောင်ရွက်နိုင်မဲ့တရားစီရင်ရေးနဲ့ဥပဒေပြုရေးကဏ္ဍတွေကပြုပြင်ပြောင်းလဲမှုတွေနဲ့ကြားကန်ပေးသွားဖို့လိုပါတယ
်မြန်မာနိုင်ငံအမျိုးသားစီမံကိန်းနဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုဝန်ကြီးဌာနရဲ့ပြည်ထောင်နေတဲ့ထုတ်ပြန်တဲ့ကိန်းဂဏန်းတွေအရဆိုရင်ပြည်ပကနေလက်တလောရင်းနှီးမြှုပ်နှံဖို့ဂရိကဝေပြုထားတဲ့ပမာဏဟာဒေါ်လာတန်ပေါင်း 2,000 အထိရှိနေတာပါအခုခါစီးပွားရေးမူဝါဒတွေကိုပြုပြင်ပြောင်းလဲမှုတွေနဲ့အတူနိုင်ငံတကာလုပ်ငန်းရှင်တွေအနေနဲ့အရင်းအမြစ်ကျော်သွားပြီးလောကဈေးချိုတဲ့မြန်မာနိုင်ငံမှာပုံမဝင်ရောက်လုက္ကင်လာကြလိမ့်မယ်လို့လည်းမျှော်လင့်ရပါတယ်မြန်မာနိုင်ငံစီးပွားရေးအခြေအနေကိုတွားရောက်ကဲခတ်ခဲ့တဲ့ IMF ကိုယ်စားလှယ်အဖွဲ့ကတော့လက်တလောစွန့်ရင်ကဏ္ဍမှာပြည်ပကဓာတ်ရိုက်ရင်းနှီးမြှုပ်နှံမှုတွေဝင်ရောက်လာနေတယ်လို့ကြံတဲ့ကဏ္ဍတွေမှာလည်းဝင်ရောက်လာအောင်ဆောင်ရွက်သွားဖို့တိုက်တွန်းထားတာပါဒီလိုလှုပ်ဆောင်နိုင်မယ်ဆိုရင်တော့ပုဂ္ဂလိကစီးပွားရေးကဏ္ဍမှာအကြီးအကျယ်တိုးတက်မှုတွေရလာနိုင်မှာဖြစ်တယ်လို့အသွေးအရောင်စုံနဲ့စီးပွားရေးလုပ်ငန်းတွေဖြစ်နေလဲအခွင့်အလမ်းတွေပိုတိုးလာနိုင်တယ်လို့အကြံပြုထားတာဖြစ်ပါတယ်ဒါဗိုစ်ကမ္ဘာစီးပွားရေးနှိမ့်နှောဖလှယ်ပွဲကိုတက်ရောက်လာတဲ့မြန်မာဆိုရကိုယ်စားလှယ်စက်မှုဝန်ကြီးဦးစိုးသိန်းကတော့ပြုရင်ပြောင်းလဲမှုတွေကိုဆက်လက်လှုပ်ဆောင်သွားမှာဖြစ်တယ်လို့ရင်းနှီးမြှုပ်နှံလိုသူတွေအတွက်အဆင်ပြေအောင်စီးပွားရေးဆိုင်ရာမူဝါဒအများပြားကိုပြင်ဆင်ထားပြီးဖြစ်တယ်လို့လည်းပြောဆိုလိုက်တာပ
ါ For the investment we're doingmany things for the investment friendly and reforms for the investment law
ရင်းနှီးမြှုပ်နှံမှုတွေအတွက်တော့ကုတိုင်းပြည်လာပြီးတော့ရင်းနှီးမြှုပ်နှံချင်အောင်အခြေအနေမျိုးဖန်တီးပေးဖို့အတွက်အများကြီးလှုပ်ဆောင်ထားပါတယ်ရင်းနှီးမြှုပ်နှံမှုဆိုင်ရာဥပဒေတွေပြင်ဆင်ထားတာတွေရှိပါတယ်ဒါကစီးပွားရေးပိုင်းအတွက်အထူးအရေးကြီးတဲ့ကိစ္စပ
ါမြန်မာဆွေရကတော့လုပ်ငန်းရှင်တွေကိုဆွဲဆောင်တဲ့အနေနဲ့ရင်းနှီးမြှုပ်နှံသူတွေကိုအရင်ကအခွန်ကင်းလွတ်ခွင့်၃နှစ်ပေးထားရကနေပြီးခဲ့တဲ့နှစ်ထဲမှာပဲ၅နှစ်ထိတိုးမြှင့်ပေးခဲ့တာဖြစ်ပါတယ်ဒါကိုအခုခါနောက်ထပ်၈နှစ်ထိတိုးမြင့်သတ်မှတ်ပေးသွားဖို့ရည်ရွယ်ထားသလိုတိုင်းပြည်အတွက်အကျိုးရှိရင်ရှိသလိုအထူးခွင့်ရေးတွေကိုဆက်ပေးသွားအောင်မှာဖြစ်တယ်လို့လဲစစ်စလန်နိုင်ငံကကမ္ဘာစည်းဝိုင်းနှိမ့်နှောဖလှယ်ပွဲကိုတက်ရောက်လာသူမြန်မာဆိုရကိုယ်စားလှယ်နောက်တူဖြစ်တဲ့မီးထားဝန်ကြီးဌာနဒုတိယဝန်ကြီးဦးတောင်းလွင်ကလည်းနိုင်ငံသားတရင်တောက်တွေကိုပြောလိုက်တာပါဒါပေမဲ့လည်းမြန်မာဒီမိုကရေစီလှုပ်ရှားမှုမှာဦးဆောင်နေသူတူဖြစ်တဲ့ဒေါ်ဆန်းစုကြည်ကတော့ရင်းနှီးမြှုပ်နှံမှုတွေဟာတိုင်းပြည်အတွက်ရည်ရှိခံပြီးခိုင်မာတဲ့ပုံစံမျိုးဖြစ်ဖို့လဲလိုမယ်လို့ကမ္ဘာစည်းဝိုင်းနှိမ့်နှောဖလှယ်ပွဲကိုပေးပို့တဲ့အမှာစကားမှာသတိပေးထားတာပါ
We wish to create a political, social and economic environment that will bring ethical, new and innovative investments to our country.
ကျမတို့အနေနဲ့ကတော့ကျင့်ဝတ်နဲ့ညီပြီးစမ်းသစ်တဲ့ယင်းဒီမြုံနှံမှုအသစ်တွေတိုင်းပြည်ကိုဝင်လာနိုင်မဲ့နိုင်ငံရေးလူမှုရေးနဲ့စီးပွားရေးဝန်ကျင်တရက်ကိုဖန်တီးချင်ပါတယ်။ကဘာကြီးအတွက်လိုအပ်တဲ့အနာဂတ်အပြင်လူမှုအတိုင်းဝန်တဘာဝပတ်ဝန်းကျင်အတွက်ပူပန်ရမယ့်ကိစ္စတွေကိုပါတစ်ဖက်ကကြည့်ပြီးတော့အစားအစာတောက်ရည်နဲ့စွမ်းရည်လိုအပ်ချက်တွေအတွက်ရေရှည်တည်ရက်မဲ့စီးပွားရေးပုံစံသစ်တစ်ခုကိုလည်းကျမတို့ပုံချမ်းတစ်ခုဆွဲချင်ပါသေးတယ်။
ကမ္ဘာစီးပွားရေးနှိမ့်နှောပလဲပွဲကိုအမှားစကားပြပို့ရမှာဒေါန်ဆန်းစုကြည်ပြောသွားတာဖြစ်ပါတယ်။စီးပွားရေးနဲ့ဆက်မှုလုပ်ငန်းတွေကနေကမ္ဘာကြီးကိုပုံဖော်ရမှာနီးလန်းကောင်းတွေရှာဖွေရေးရည်မှန်းပြီးစိုးရမုတ်တဲ့အဖွဲ့အစည်းတစ်ခုဖြစ်1982ခုနှစ်မှာဥရောပစီမံခန့်ခွဲမှုနှိမ့်နှောပလဲရေးအဖွဲ့ဖြစ်စတင်ထူထောင်လာရာက1988ခုနှစ်မှာနိုင်ငံတကာအဆင့်ထိကျယ်ပြန့်လာစေဖို့အတွက်ကမ္ဘာစီးပွားရေးနှိမ့်နှောပလဲရေးအဖွဲ့ဖြစ်ပြောင်းလဲခေါ်ဝေါ်လာခဲ့ပြီးဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာအခြေစိုက်ထားတာပါ။နေစင်ကျင်းပတဲ့ဆွေးနွေးပွဲတွေကိုလည်းကမ္ဘာတစ်ဝန်းကနိုင်ငံခေါင်းဆောင်တွေထိပ်တန်းလုပ်ငန်းရှင်တွေပညာရှင်တွေသာမကပတ်ဝန်းကျင်ထိန်းသိမ်းသမားတွေလူမှုအခြေပြုဖွဲ့စည်းတွေလူငယ်တွေလိုအလွှာအသီးသီးကသူတွေပါပါဝင်ဆွေးနွေးလေရှိကြပါတယ်မြန်မာနိုင်ငံပါဝင်အရှေ့အာရှဒေသအတွက်နှိမ့်နှောပလဲပွဲတစ်ခုကိုလည်းရှေ့လာမဲ့မေလကုန်ကျရင်ထိုင်းနိုင်ငံဘန်ကောက်မြို့တော်မှာကျင်းပသွားဖို့ရှိနေတာပါဒီနှိမ့်နှောပလဲပွဲမှာတော့ကမ္ဘာစီးပွားရေးမှာအရှေ့တောင်အရှနိုင်ငံများအသင်းအာဆီယံရဲ့အခမ်းအကဏ္ဍဗဏ္ဍာငွေကြေးဆိုင်ရာမူဝါဒတွေနဲ့လူရည်ရွယ်စားနဲ့နည်းပညာအခြေခံကွာချက်တွေရှိနေတဲ့ဒေသအဖြစ်စီးပွားရေးစီမံတွေကိုရှေ့လျှောက်ဘယ်လိုဆောင်ရွက်ကြမလဲဆိုတာတွေကိုဆွေးနွေးသွားကြမှာလည်းဖြစ်တဲ့အကြောင်းတင်ပြရင်းနဲ့ပဲဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍကိုရည်နာပါရစေကျွန်တော်အောင်လွင်ဦးပါခင်ဗျာ